Bangladesh နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်29ဟာဒီကနေ့မနက်ပိုင်းမှာရှခိုင်ပြည်နယ်မောင်နှုံမြို့နယ်တောင်ပြိုလက်ဝက်ခန့်ကနေပြန်လည်ဝင်ရောက်လာပါတယ်။ပြန်လာတဲ့မွတ်စလင်ဒုက္ခသည်အိမ်နောက်စု6စုကတော့ရှခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်အရပြန်လည်လက်ခံခဲ့တာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့တရားဝင်လွှဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒလျောက်ပြန်လိုသူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်။ဒီကနေ့မနေ့မှလည်းဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လည်ဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုတိယညွှန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်
။မနေ့ရှင်းလာအီတို့ကရောက်ပါတယ်ခင်ဗျာ။အလုံးပေါင်း29ရောက်ပါဘူးအိမ်အောင်စု6စုပါခင်ဗျာဟောအဲဟောဟာမစင်နေပြပါခင်ဗျာဟောအိမ်လူမပါသေးပါဘူးခင်ဗျာဟောသူတို့ဝင်လာတော့အခုသူယူရေးရှာဒီအစီအစဉ်နဲ့ပေါ့နော်ဟောယူရေးရှာဒီအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟောလုံးလုံးညီတိုင်းပဲကျွန်တော်တို့ဒီမှာရှင်းနာကြီးတို့ရောက်တယ်ဆိုတော့ကျွန်တော်တို့ရှင်းနာကြီးခွဲနောက်ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းတွေစနေဆောင်ရွက်ပါတယ်ခင်ဗျာဒီတနာကြီးတို့မှာတော့သူတို့ဟောလာမှုအောင်စကန်ကိုဖွေဖို့ရကျွန်တော်တို့ဒီနာဂကတိအစီအစဉ်နဲ့ပူဆောင်မှဖြစ်ပါလေကို
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်တို့ဟိုဘက်စခိုင်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုတို့ကပြန်လာကြပါတယ်ဆိုပြီးတော့မှအထွေထွေအုပ်ချုပ်ရေးဦးကြီးဌာနနဲ့ဆက်သွယ်လာတော့အထွေထွေအုပ်ချုပ်ရေးဦးကြီးဌာနနေမှာတို့ဇာတ်ရင်း record တွေယူပြီးတော့မှကျွန်တော်တို့ဒီ UEHRD ကိုတင်ပါတယ်ခင်ဗျာဒီနေ့ကကြာရွေးရည်ကိုတင်ဖို့တည်းကကျွန်တော်တို့ဒီကျွန်တော်လာဝကနေမှာဒီမှာအင်အားစုစင်းစီရှိစစ်ပါတယ်နောက်ကျွန်တော်တို့ SCU ရဲတွေကနေမှာပေါ့ဟိုပြန်ပတ်မှုမှာပါဝင်မှုရှိအဲ့အိမ်နဲ့ဖို့စစ်ပြီးတော့မှအဲ့ report တွေမရှိပါဘူးပြည်ရဖြစ်ပါတယ်ပေါ့နော်ကျွန်တော်စီကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့အချက်လက်တွေနဲ့သူတို့တင်ပါတယ်ခင်ဗျာပြန်တော့ဟို UEHRD ကနေမှာပြန်လဲစစ်ပြီးတော့မှအာဒီအဖွဲ့တွေကိုပြန်လဲဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြောက်ပြီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ်
။မောင်တော့ခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တစ်ဖက်နိုင်ငံကပြန်လာလိုသူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ်
။ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်။ကျန်းဖက်နဲ့ပါဝင်နေမရှိဘူး။သူတို့တွေကဒီမှာပြန်နေကြမှာပဲဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ဒီနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနိုင်ငံတော်မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်ကမှဆနာပဲသူတို့နေကြမရှိဘူးဆိုရင်တော့သူမျိုးလည်းမရှိဘူးခုနကလည်းနေကြရလည်းမရှိဘူးဆိုတော့နောက်ဘက်ကမှထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကသူတို့ဟိုဘက်တွေကဒီဘက်အမျိုးတွေကိုချစ်ဆက်ပြီးတာဒီဘက်ကလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေလည်းလက်ခံမယ်ဆိုတော့ကျွန်တော်နောက်ဘက်ကအတင်းထားလို့ကိုမရတာသူမျိုးတွေရှိသူတို့သွားနေရတာ။
စာဖူးခေါင်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျားစခန်းဖြစ်ပါတယ်။2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်သိမ်းနဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင့်ထဲမဖော်နိုင်ဘဲဖြစ်နေပါတယ်။